ဥရောပတလောမှာအပူချိန်မြင့်တက်လာတာကြောင့်အာဏာပိုင်တွေကသတိပေးနေကြတဲ့အချိန်မှာစနေနေ့ကစပိန်မှာတော်ပြီးလောင်ခဲ့တဲ့အတွက်လူထောင်ပေါင်းများစွာကိုနေအိမ်တွေကနေရွှေ့ပြောင်းပေးခဲ့ကြပါတယ်။အပူချိန်114ဒီဂရီဖာရန်ဟိုက်ထိရောက်အောင်အပူချိန်မြင့်မားတဲ့နေ့ရက်တွေကြုံခဲ့ရပြီးတဲ့နောက်အခုလိုတော်ပြီးလောင်ခဲ့တာပါ။တပါနီးနီးကြာခဲ့တဲ့အပူချိန်မြင့်မားမှုကြောင့်အပူနဲ့ဆက်နွယ်ပြီးကွယ်လွန်သူ360ရှိခဲ့တယ်လို့ Carlos III ကျန်းမာရေး Institute ရဲ့စာရင်းတွေကပြပါတယ်။ဥရောပမြောက်ပိုင်းကကမ္ဘာလဲခီးသည်တွေကြားမှာထင်ရှားတဲ့စပိန်နိုင်ငံမြောက်ပိုင်းကမာလာဂါပြည်နယ်မှာမိသားသမားတွေဟာတော်မီကိုအနိုင်တိုင်းငိမ့်သက်နေကြရတာဖြစ်ပါလေ။မီဂျက်စ်မြို့ကလူ3000ကျော်ကိုရွှေ့ပြောင်းပေးခဲ့ကြရပါတယ်။တော်တော်များများကအားကစားရုံတွေမှာခိုခိုးနေထိုင်နေကြရပါတယ်။ပေါ်တူဂီနယ်ဆက်ကစပိန်နိုင်ငံ Extremadura ဒေသကတချို့ဒေသတွေမှာလည်းတော်မီလောင်ခဲ့ပြီးမင်းငိမ့်သက်ဖို့စပိန်စစ်တပ်ရဲ့အရေးပေါ်တပ်ဖွဲ့ကိုချထားခဲ့ရပြီးရဟရင်နဲ့ရေဖြန့်ချနေရပါတယ်။မီယာဟက်တာအေက3000လောက်လောင်ချွမ်းနေပါတယ်။စပိန်နိုင်ငံရဲ့အလဲပိုင်းမှာလည်းနေရာတချို့မှာတော်မီလောင်ချွမ်းနေကြပါတယ်။